အရှေ့တောင်အာရှဒေသတွင်ရာသီဥတုပြောင်းလဲမှုတံကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်တဲ့ကမ်ဘောဒီးယားမှာပြည်သူအများစုရဲ့အဓိကအသက်မွေးဝမ်းကြောင်းလုပ်ငန်းဖြစ်တဲ့လေယာစိုက်ပျိုးရေးမှာမိုးခေါင်ရေရှားမှုကြောင့်ထိခိုက်နေရပါတယ်။နှစ်သီးစာစိုက်ပျိုးလေ့ရှိတဲ့လယ်သမားတွေဒီနှစ်မှာမိုးရာသီတစ်ခုတည်းမှာပဲစဘာစိုက်ဖို့ဝန်ကြီးချုပ်ကညွှန်ကြားထားပေမဲ့စဘာအထွက်နှုန်းမကောင်းလို့အကျွေးပြနေတဲ့လယ်သမားတွေအတွက်တော့ရွေးချယ်စရာမရှိပဲနှွေစဘာကိုပါစူးစမ်းစိုက်ပျိုးကြည့်ဖို့ဆုံးဖြတ်ထားကြတဲ့အကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
ကိုရီးယားနိုင်ငံကထရာပင်တာမာရေလောင်ကန်ကြီးကခမာနီအစိုးရတိဆောက်ခဲ့တဲ့အကြီးဆုံးဆယ်မြောင်းကြီးဖြစ်ပြီးလူပေါင်းများစွာတည်ကြည်ခဲ့ရတာပါဒီကနေ့ခင်မာတော့ကမ်ဘောဒီးယားမှာမိုးကောင်ရေရှားတာကြောင့်ဒီရေလောင်ကန်ကြီးလဲ6ခန်းလာနေပါတယ်မြို့တော်ဖနန်ပင်ကနေကီလိုမီတာ400လောက်အကွာမှာရှိတဲ့ဒီဆယ်ကြီးကထောင်းနဲ့ချီတဲ့စဘာဆိုင်တောင်သူလယ်သမားတွေအတွေ့အရေးကြီးလာတဲ့ရေရရှိရာအရင်းအမြစ်ဖြစ်ပါတယ်ဒီဆယ်ကြီးစီကိုတွားကြည့်တဲ့အခါမှာတော့လယ်သမားတွေကဟက်တဲ12,000ရောက်ရှိတဲ့ဆယ်ကြီးတွေကကြံနေသေးတဲ့ရေကန်လေးတွေထဲကနေလယ်တွေစီကိုရေသွဲယူနေကြသလိုတချို့ကတော့ငါဖန်နေကြပါတယ်။မိုးရွံ့ွေပါမိုးမရွာဘူးလို့လည်းလယ်သမားတွေကပြောပါတယ်။ကမ်ဘောဒီးယားမှာကလယ်သမားတွေကနှွေနဲ့မိုးစဘာကိုနှစ်သီးစားစိုက်ပါတယ်။အသက်30အရွယ်ပင်ချန်တရီကတော့စဘာကရောင်းရလောက်အောင်ကိုမထွက်တော့ဘူးလို့ပြောပါတယ်
။တမ်ပက်တော့မချနမ်းဘန်ထွက်ဆဲဖစာတမဒောင်းတမ်ထချနမ်းနိဖ
အရင်ကနေမတူပါဘူးပိုးပြီးတော့ဆိုးလာပါတယ်။မနစ်ကမိုးရသည်တုန်းကဆိုရင်နှစ်ခါပဲမိုးရွာပါတယ်။ဒီနှစ်မှာမိုးလည်းမရွာသေးပါဘူး။မင်္ဂလာဆောင်မှုစုထားတဲ့ပတ်စံကလည်းကုန်သွားပါပြီ
။အာရှဖွံ့ဖြိုးရေးဘဏ်ရဲ့အစင်ခန်းစားတဲ့မှာတော့ကမ်ဘောဒီးယားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာရာသီဥတုပြောင်းလဲမှုဒဏ်ကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်ခုအဖြစ်ဖော်ပြထားပါတယ်။စိုက်ပျိုးရေးပေါ်မှာအများစုမှီခိုနေကြတဲ့ကမ်ဘောဒီးယားမှာတော့ရာသီဥတုပြောင်းလဲမှုကြောင့်မိုးကောင်ရေရှားမှုဒါမှမဟုတ်လေရေကြီးရေလျှံမှုတွေနဲ့ကြုံတွေ့ရမယ့်အခြေအနေစီကိုဦးတည်နေပါတယ်။လယ်6ရွာခွဲရှိတဲ့သုံးကတော့စဘာအထွက်နှုန်းကလည်းမကောင်းဘူးလို့ပြောပါတယ်။
ဖလိုက်ပြက်လန်အတ်မြင့်ကြော်လေပြက်လန်လက်ချင်ကြပြေမုံဘိုင်မုံ
အမြင့်မရှိပါဘူးဓာမီဩဇာဘိုးတော်မကံမိပါဘူ
းစဘာစီကောင်းကောင်းမရတာကဈေးကစားချလို့ဆိုပြီးတော့လေသူကပြောပါတယ်ဖေဖော်ဝါရီလ20ရက်နေ့တုန်းကတော့ဝင်းကြီးချုပ်ခွန်ဆန်းကမိုးခေါင်ရေချမှုကိုထောက်ပြပြောဆိုပြီးစဘာဆိုင်တောင်သူတွေမိုးရသည်တစ်ခုပဲစိုက်ကြဖို့ပြောပါတယ်ဒီနှစ်မှာတော့ရေမလောက်လို့စဘာကိုတတိပဲစိုက်ကြပါလို့ဝင်းကြီးချုပ်ခွန်ဆန်းကကန်တဲပြည်နယ်ကထောင်းနဲ့ချီတဲ့အလုတ်သမားတွေကိုပြောဆိုခဲ့တာပါမိုးခေါင်ရေရှားမှုတွေရေမလုံလောက်မှုတွေနဲ့ထပ်ပြီးကြုံတွေ့ရအောင်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်ရေရှင်းမြင့်တဲ့မိုးလေဝသဆိုင်ရာဝန်ကြီးဒီဆဲအေရီယာကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းသွားရောက်ပြီးနှွေစဘာဆိုင်တာကဝန်ကြီးချုပ်ဟွန်ဆန်းရဲ့ညွှန်ကြားချက်ကိုစန့်ကျင်ရာရောက်တယ်လို့လယ်သမားတွေကိုပြောဆိုခဲ့တာပါခွင့်ပြုထားတာကဟက်တာ5,000ပဲစိုက်ဖို့ခွင့်ပြုထားပေမဲ့ခွင့်ပြုရတဲ့ပို့ပြီးတော့စိုက်နေကြတယ်လို့ဝန်ကြီးကပြောဆိုခဲ့ပါတယ်။မိုးခေါင်ရေရှားမှုကြောင့်ပြည်내73ခုကစဘာဆိုင်ဧက5,000လောက်ကိုထိခိုက်စေတယ်လို့ကမ်ဘောဒီးယားအမျိုးသားဘေးဒဏ်စီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်။ကျေးရွာအုပ်ချုပ်ရေးမှူးမီးစီယမ်ကတော့ဒီနှစ်မှာပုံမှန်စဘာအထွက်နှုန်းရဲ့10ရာခိုင်နှုန်းလောက်ပဲထုတ်နိုင်မယ်လို့ခန့်မှန်းတဲ့အကြောင်းပြောပါတယ်။ဒီကြားထဲမှာအများစုကငွေချေးပြီးတော့လှုပ်ကြရတာကြောင့်အကျွေးကပိုပြီးပြီလာတယ်လို့လည်းသူကပြောပါတယ်။ဤပြည်လ2019ခုနှစ်ကတည်းက MFI နဲ့ဒေတာရင်းငွေချေးသူတွေရဲ့ချင်းငွေအပေါ်မှာယူတဲ့အတိုးနှုန်းက18ရာခိုင်နှုန်းအထိရှိပါတယ်။ငွေချေးသူတွေကအတိုးနှုန်းကို20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းကြားမှာယူဖို့ကနဦးအဆိုပြုခဲ့ကြတာလို့လည်းဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်။ကျေးရွာအုပ်ချုပ်ရေးမှူးဖြစ်တဲ့မင်းစီယမ်ကတော့
ငလောက်ဆိုင်ပေါ်ကြီးကကြီးမှန်အိုးပလိုက်ဂျန်ပီဒီစတင်းဆိုင်မျိုးကျောဟောင်းအန်ဒီကြီးက
အခြေအနေကပိုပြီးဆိုးလာမယ်ဆိုရင်တော့မိဘတွေကထိုင်းကိုသွားပြီးအလုပ်လုပ်ရတာမျိုးဒါမှမဟုတ်လေကလေးတွေကိုအလုပ်လုပ်ခိုင်းတော့မယ်အခြေအနေမျိုးဖြစ်လာပါတယ်အခုရွာမှာထိုင်းကိုအလုပ်သွားလုပ်သူမရှိပါဘူးထိုင်းမှာတော့ဆောက်လုပ်ရေးနဲ့စိုက်ပျိုးရေးအလုပ်သမားတွေအဖြစ်လုပ်ကြပါတယ်ပုံမှန်အဖြစ်တော့ပြောင်းရွှေ့အလုပ်သမားတွေကဒီကိုလာပြီးစိုက်ပျိုးရေးကိုကူကြပါတယ်ဒါပေမဲ့ဒီနှစ်တော့သူတို့ပြန်လာမှာမဟုတ်ပါဘူးလူတွေလည်းတယောက်နဲ့တယောက်မတည့်ဖြစ်ကုန်ကြပါတယ်။တချို့ကရေရပြီးတချို့ကမရကြလို့ပါ
။ဆယ်နဲ့အနည်းဆုံးသူတွေပဲရေရကြပါတယ်။ စေကြီးကိုကြီးကျက်နေတဲ့ရေအရှင်းမြေဌာနကနည်းပညာဆိုင်ရာလက်ထောက်အမ်ဒါရာကတော့အခုချိန်ထိဧက12000လောက်ထိခိုက်နေရပြီလို့ပြောပါတယ်
ဆောက်ဆောင်ဆနာငကြဟယ်ဆောက်ရတဲ့ခဏမအတ်ကမလာမ
ထောင်နဲ့ကြည့်တဲ့မိသားစုတွေထိခိုက်နေရပါတယ်တချို့ဆိုအခု3ဆရာရေမရှိကြပါဘူးဆယ်ကြီးတဲကဇီဝမျိုးစိတ်တွေရောငါးတွေရောထိခိုက်ပါတယ်ရာသီဥတုကပြောင်းလဲသွားပါပြီဆယ်စုနှစ်အတွင်းအဆိုးဆုံးအခြေအနေပါပဲ
ဒီဆယ်ကြီးကရေကုဗမီတာတန်180လောက်ထိမ့်သိမ့်ထားနိုင်တာပါဒါပေမဲ့လည်းအခုအချိန်မှာတော့ရေကုဗမီတာတန်တန်းလောက်ပဲရှိပါတယ်ဒေတာခံတွေကတော့ငါအရာအမိနေသွားမှာကိုလည်းပူပန်နေကြပါတယ်ကမ္ဘောဒီးယားပြည်သူတွေရဲ့ရက်တီရေကစံစဘာစိုက်ပျိုးရေးပေါ်မှာမှီတည်နေတာဖြစ်ပါတယ်ကမ္ဘောဒီးယားပြည်သူတွေရဲ့85ရာခိုင်နှုန်းလူပေါင်း16တန်းလောက်ဟာစိုက်ပျိုးရေးလုပ်ငန်းနဲ့အသက်မွေးနေကြတာဖြစ်ပါတယ်ရေရှားပနေလို့ဝန်ကြီးချုပ်ကစဘာကိုတရားသီးပဲစိုက်ဖို့ညွှန်ကြားထားပေမဲ့လည်းဒေတာခံပြည်သူတွေကတော့ຫນွေစဘာစိုက်မယ်လို့ပြောဆိုကြပါတယ်
ก็ยังเฟอร์สรบรังตุโคเป็นเนี่ยสรบรังโคยได้ได้สร
มูยาดีตะคู่เด้เด่นเนาะสบ้าไม่ใส่แน่มาโอ้สบ้ามาออนยันดาวมาหนุยสบ้ารอใส่เน่โลซ้องเผ็ดท้าบาเดเซ่เด้มายีลงหลอกเม่โลเทมบาเดเ
ลดมาตุผิดเดดียกก็รอไส้ปิ้วยีไม่ก้าวหน้าจองดอลลาร์3000อจ้วยตินนี่บีโลเปียวบาเดตะชั่วเลดมาริก็รอตะยกโรงงานชินริเยเซ่สนิดกันนี่ยียะณีบาเดအဲ့ဒီဆယ်တွေကတော့အနီးကဆီယမ်ရစ်နဲ့အိုဒါမန်ချရီမြစ်တို့ကနေရေကိုတွဲယူထားကြတာပါမိုးကောင်ရေရှားမှုကြောင့်ဒုက္ခကြုံတွေ့နေရတဲ့လယ်သမားတွေကတော့လာမယ့်ဤပြည်လနှစ်ခုမှာမိုးရွာဖို့ဆုတောင်းရမယ်လို့လည်းပြောဆိုကြပါတယ်ရှင်